မငြိမ်သက်ဖြစ်နေကြတဲ့ဆီးရီးယားနောက်မြောက်ပိုင်းကအမျိုးတွေကိုလုံခြုံရေးတပ်တွေကဝင်ရောက်စီးနင်းခဲ့ရမှာအ ਨੇ စုံအရက်သား၁၂ယောက်သေဆုံးသွားခဲ့ကြပါတယ်။ဒဏ်ရာသူတွေနဲ့ဖမ်းဆီးခံရသူတွေစီးပွားကုသမှုရရှိရေးအတွက်တွန်းအားပေးဖို့နိုင်ငံတကာကြက်ချင်နီအဖွဲ့ ICIC ရဲ့အကြီးအကဲကဒမတ်စကတ်မြို့ကိုလာရောက်တဲ့အချိန်မှာအခုလိုတိုက်ခိုက်ခဲ့တာပါ။မြောက်ပိုင်းအစ်လစ်ပြည်နယ်မှာဒီမိုကရေစီရေးဆန္ဒပြသူတွေကိုတပ်ကချေမှုန်းခဲ့တဲ့အတွက်လူ၈ယောက်သေဆုံးသွားပြီးအလဲပိုင်းကဟာမတ်မြို့နားမှာလည်းလူ၄ယောက်သေဆုံးသွားခဲ့ကြတယ်လို့လူခွင့်ရေးအဖွဲ့တွေကပြောကြပါတယ်။ဟာမတ်မြို့ရဲ့ရှေ့နေကျုပ်ကဆန္ဒပြသူတွေနဲ့အရင်ဘက်ကပူးပေါင်းသွားခဲ့ပြီးတဲ့နောက်အစိုးရကပို့ပြီးချေမှုန်းလာတာကိုဒေသနှစ်ခုလုံးမှာတွေ့ခဲ့ကြရတာပါ။အစိုးရတပ်တွေကဟာမတ်မြို့ရှေ့နေကျုပ်အက်ဒနန်ဘာခေါကိုရှာဖွေနေကြပါတယ်။ဒီချိန်မှာပဲ ICIC ဥက္ကဋ္ဌဂျက်ကော့ကယ်လန်ဘာဂျာဟာအင်ဂျိုင်းဝင်ကြီးဝါလစ်အယ်မော်လင်နဲ့တင်းကွေနေကတွေ့ဆုံခဲ့ပြီးတင်းလာနေမှာတော့သမရဘာရှာအယ်အာဆတ်နဲ့တွေ့ဖို့ရှိပါတယ်။စောစောပိုင်းတင်းမှာတော့အာရဗ်အဖွဲ့ချုပ်အတွေ့အမူချုပ်နဘယ်အီလာရဘီစီးရီးယားနိုင်ငံလာရောက်မှာကိုစီးရီးယားကသဘောတူလိုက်ပါတယ်။အကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးအာရဗ်ကဘာကစိုးရိမ်မကင်ဖြစ်နေကြတာတွေကိုသူကပြောဖို့ရှိပြီးစီးရီးယားကောင်းဆောင်တွေပြောတာကိုလည်းတားထောင်မယ်လို့သူကပြောပါတယ်။